မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလူတွေကိုမှောင်ခိုကူးပြီးတော့အွန်လိုင်းငွေလိမ်ခိုင်းတွေမှာအတင်းအဓမ္မလုစိတ်ခိုင်းနေမှုနဲ့ပါဝင်ပတ်သက်သူတွေရဲ့လုပ်ငန်းတွေကိုအမေရိကန်၊ဗြိတိန်နဲ့ကနေဒါနိုင်ငံတွေပေါင်းပြီးတော့ဒဏ်ခတ်အရေးယူလိုက်ပါတယ်။ရွှေကုတ်ကိုမြို့တစ်ကကာစီနိုလောင်းကစားလုပ်ငန်းတွေအွန်လိုင်းငွေလိမ်ခိုင်းတွေမှာလုပ်ကိုင်မှုလူကုန်ကူးမှုမှာပါဝင်ပတ်သက်တဲ့လူပုဂ္ဂိုလ်၉ယောက်နဲ့လုပ်ငန်း၅ခုကိုဒဏ်ခတ်အရေးယူလိုက်တယ်လို့ဗြိတိန်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အဲ့ဒီအထဲမှာမြန်မာစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့ကရင်နယ်ကြားစောင့်တပ်အကြီးအကဲဗိုလ်မှူးကြီးစောချစ်သူနဲ့စီးပွားရေးသမားစောမင်းမင်းဦးနောက်ပြီးတော့ရှီဇင်ကျန်းတို့ကိုဗြိတိန်နဲ့ကနေဒါနိုင်ငံကဒဏ်ခတ်အရေးယူလိုက်တာဖြစ်ပါတယ်။ရွှေကုတ်ကိုမြို့တစ်ကတော့ကရင်ပြည်နယ်မြဝတီမြို့ထဲက DKBA ထိန်းချုပ်နယ်မြေတစ်ခုဖြစ်ပါတယ်။ရွှေကုတ်ကိုမြို့တစ်ကလောင်းကစားလုပ်ငန်းတွေမှာလုပ်ကိုင်မှုမြန်မာအပါအဝင်အိန္ဒိယနိုင်ငံတွေကလူကုန်ကူးခံရသူကထောင်ထဲချီပြီးတော့ရှိတယ်လို့ပြန်လွတ်လာသူတွေကပြောပါတယ်။အွန်လိုင်းငွေလိမ်ခိုင်းတွေမှာလိမ်ညာပြီးတော့အလုပ်လုပ်ခိုင်ခံရတာကတော့မြန်မာနိုင်ငံတနိုင်ငံထဲမှာလူပေါင်း130,000ထက်မနည်းရှိပါတယ်လို့ကုလသမဂ္ဂရဲ့အပြောကိုလည်းဗြိတိန်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။